ီစက်ဗန်စက်မှုထိပ်တီးခုနှစ်နိုင်ငံကနိုင်ငံကြီးဝန်ကြီးတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးရာသီဥတုပြောင်းလဲမှုနဲ့မိန်းကလေးငယ်တွေပညာရေးတွေပါဝင်ကမ္ဘာကိစ္စရဲ့ကြီးတွေကိုဒီနေ့အလေးထားဆင်နွှဲခဲ့ကြပြီးအစည်းအဝေးကိုအဆုံးသတ်လိုက်ကြပါတယ်ကိုဗစ်ကိုဗစ်ကာကွယ်ဆေးဆိုင်ရာနိုင်ငံတကာညွှန်ကြားအဖွဲ့ကြီးကိုရန်ပုံငွေထက်ဝင်နိုင်ခြင်းအပြင်ကိုဗစ်ဒဏ်ခုခံနိုင်ဖို့အားနည်းတဲ့နိုင်ငံတွေကိုကာကွယ်ဆေးတွေပေးနိုင်မယ်လို့ဗြိတိရှနိုင်ငံသားဝန်ကြီးဒိုမနီရပ်ကပြောပါတယ်။အခု G7 စီဝေးမှာအင်ဒိုပစိဖိတ်ဒေသတွင်းကမဟာမိတ်နိုင်ငံတွေပါအတူရှိနေကြတာမို့ G7 နိုင်ငံကြီးတွေမှာပုံနေတဲ့ကာကွယ်ဆေးတွေကိုဘလို့စီစဉ်သင့်တာနဲ့အပြုသဘောဆောင်တဲ့အခြေအနေထွက်ဖို့အားလုံးကိုခြုံပြီးဆွေးနွေးနိုင်ရေးတကယ့်အခွင့်အလမ်းကောင်းဖြစ်ခဲ့တယ်လို့လည်းဗြိတိရှနိုင်ငံသားဝန်ကြီးကပြောပါတယ်။အခုစီဝေးမှာG7 အဖွဲ့ဝင်အမေရိကန်၊ကနေဒါ၊ဗြိတိန်၊ပြင်သစ်၊ဂျာမနီ၊အီတလီနဲ့ဂျပန်တို့အပြင်ဒေသရင်းကဩစတြေးလျ၊အိန္ဒိယ၊ဆန်ကိုရီးယား၊ဘရူနိုင်းနဲ့နောက်တောင်အာဖရိကတို့ပါတက်ခဲ့ပြီးဗြိတိန်ကလက်ခံကျင်းပပေးခဲ့တာပါ။အစီအဝေးတက်လာတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးအနေနဲ့လည်းဗြိတိန်ဝန်ကြီးချုပ်နဲ့တွေ့ဆုံဆွေးနွေးခဲ့ရမှာကိုဗစ် -19 ကာကွယ်ဆေးကိစ္စအရေးပါမှုကိုဗြိတိန်ဘက်ကမိမောင်းထုတ်ပြခဲ့ပါတယ်။ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်နဲ့နိုင်ငံရဲ့ဝန်ကြီးအန်တိုနီ ဘလင်ကန်တို့နှစ်ဖက်လုံးကကိုဗစ်ကာကွယ်ဆေးတကမ္ဘာလုံးမှာထိုးနိုင်ရေးဟာဒီကမ္ဘာကရောဂါကြီးကိုတိုက်ဖျက်ရေးအတွက်အဓိကစောချက်ဖြစ်တယ်လို့သဘောတူခဲ့ကြကြောင်းဗြိတိန်ဝန်ကြီးချုပ်ယုံပြောခွင့်ရကဆိုပါတယ်ခင်ဗျာ။